စကိုင်းတိုင်းရေဦးမြို့မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်တဲ့အတွက်အရသာဒေသခံတွေထွက်ပြေးတိမ်းရှောင်နေရပါတယ်။ပလဲမြို့နယ်မှာလည်းစစ်ကောင်စီတပ်တွေနဲ့ဒေသခံဒေသကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်နေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကျွန်တော်ကပဲပြောပြပေးမှာပါ။စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်စီသာမြေကျေးရွာကိုဇူလိုင်လ9ရက်မနေ့ပိုင်းမှာစစ်ကောင်စီကလေကြောင်းကနေပစ်ခတ်တိုက်ခိုက်သွားတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပွားတာမရှိဘဲဝင်ရောက်ပစ်ခတ်တာဖြစ်ပြီးဒေသခံတွေလည်းတင်းရှောင်ထွက်ပြေးခဲ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရေဦးဒေသခံတဦးကအခုလိုပြောပါတယ
်။လာလာတော့ဟုတ်တယ်ဖိုက်တာနဲ့ဆင်းနဲ့ဟိုဒီလိုဟက်တီ30နဲ့လာပြီးတော့ပစ်တာတော့ဟုတ်တယ်ကွာ။ကျွန်တော်ရေဦးရဲ့အနောက်ဘက်ကတိုက်ပွဲရှိလို့မဟုတ်ဘူးဗျအသက်လုံးဝင်ပြစ်ခံရတာတင်းနေနေလာပြီးတော့အလုတ်ဝင်ပြစ်သွားတာဒါကြောင့်ဖိုက်တာ2စီးနဲ့ဒီဟာစကီ3စီးနဲ့ဆိုပြီးတော့လာတာဟုတ်တယ်ဗျ5စီးလုံးကိုတခါတည်းတန်းလာတာမဟုတ်ဘူးအဲ့ဖိုက်တာ2စီးကရေဦးရနောက်ဘက်ကနေဟိုမြောက်ကိုတွားပြီးဆိုမှတခါပြန်လှည့ပြီးတော့အရှိကိုပြန်ပတ်ပြီးတော့ပြစ်သွားတာဟုတ်ကဲ့ဗျအဲ့လင်းဝဲနေတဲ့အချိန်တော့အဖွဲတွေရောရွာသားတွေတော့များများရောထွက်ပြေးရ
လေချောင်းကနေပြစ်ခတ်တာနဲ့ပတ်သက်လို့ဖုံးအဆက်အသွယ်တွေပြတ်တောက်နေတဲ့အတွက်ဒေသုံးတန်းရရှိတဲ့အခြေအနေကိုမသိရှိရသေးဘူးလို့လည်းဒေသခံတွေကပြောပါတယ်လေချောင်းကပြစ်ခတ်တာနဲ့ပတ်သက်လို့တော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးဇူလိုင်6ရက်နဲ့9ရက်မှာတိုက်ပွဲတွေ2ရက်ဆက်တိုက်ဖြစ်ပွားပြီးစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရေးတင်းမာနေတဲ့ပလဲမြို့နယ်ထဲမှာဆိုရင်လေဇူလိုင်လ10ရက်နေ့ကပလဲမြို့ကနေထွက်ခွာလာတဲ့စစ်ကောင်စီရင်တန်းတွေမိုင်းဆွဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကအသေးပြောက်ရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်
မနက်ခင်းဆက်လာတော့ကုံဆုံးပြီးတော့ပြပြချင်းလမ်းကြောင်းခွဲပြီးတော့သူတို့ထွက်လာတဲ့ခါမှာဒီတံမောဘက်ကိုဥတီလာတဲ့ခါမှာကျွန်တော်တို့ကလမ်းကြောင်းကိုမိုင်းချိုတင်စီစဉ်ထားခဲ့တဲ့ခင်ဗျာနော်။ကံကြီးနဲ့ကိုကုန်းကြောင်းမှာမိုင်းဆွဲလိုက်တာအဲမိုင်းချိုတင်စီစဉ်ထားတဲ့တိုင်းသူတို့ကကျွန်တော်တို့ရဲ့မိုင်းကုန်းထဲမှာရောက်လာတယ်လို့ကျွန်တော်တို့မိုင်းနှလုံးဆွဲလိုက်တဲ့ခါမှာ၈ကောင်စီဘက်က15ရောက်ချဆုံးပါတယ်ခင်ဗျာ။မိုင်းမဲဆွဲခဲ့တဲ့ခင်ဗျာကျွန်တော်တို့ပြန်လည်းပြတ်ခတ်လို့မရခဲ့ဘူးခင်ဗျာ။သူတို့ဘက်ကတော့ပြစ်တယ်။ကျွန်တော်ကမိုင်းဆွဲပြီးတော့ပဲပြေးခဲ့တယ်ခင်ဗျာ။အဲဒီတော့မိုင်းဆွဲပြတဲ့အချိန်မှာဒီဘက်ဒီအရှိမမှာခြံခဲ့တယ်ညောင်ကုန်းရယ်ဒီကြံကြီးရယ်မှာတော့လက်ကြံဖွဲ့တွေကတရက်တည်းနဲ့ပြစ်ပေါက်နေပါတယ်သူတို့ဖိုကုန်းဘက်ကိုထိုးသွားပြီတဲ့ဖိုကုန်းဘက်မှာလည်းတရက်တည်းပြစ်ပေါက်ပြီးတော့ဝင်သွားပါတယ်အခုအချိန်ကြီးကတော့သူတို့ကလည်းအတခုမှမလုပ်တော့ပဲငြင်းငြင်းချင်းဖြစ်နေပါတယ
်စစ်ကောင်စီဘက်ကကြာဆုံးမှုတွေရှိတယ်လို့ဒေသခံကာကွယ်ရေး PDF တွေကပြောပေမဲ့သေဆုံးတာနဲ့ပတ်သက်လို့တော့တီးခြားအတိမပြုတ်နိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးဇူလိုင်9ရက်ကြာတာပရိနေကလည်းပလဲမြို့နယ်မင်းရွာနဲ့မွေတုံးရွာကိုစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်ခဲ့ပြီးနေအိမ်တွေမီးရှို့ခဲ့တဲ့အတွက်ကြေးရွာ2ရွာကနေအိမ်100နီးပါးမီးလောင်ကျွမ်းခဲ့ပြီးဒေသခံအရသာ2ဦးမီးလောင်သေဆုံးခဲ့ပါတယ်။စကိုင်းတိုင်းကရင်းမာပင်မြို့နယ်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းတာတွေဇက်တိုက်လုပ်နေပြီးဗျံကြကြေးရွာကိုမီးရှို့ခဲ့တဲ့အတွက်နေအိမ်28လုံးမီးလောင်ခဲ့ပါတယ်။တပင်းမျိုးနယ်ထဲမှာလည်းတောင်းတဲ့ချီတဲ့ဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရပြီးနေရမပြန်နိုင်ပဲအစားအသောက်ရိတ်ခါနဲ့ဆေးဝါးအကူအညီတွေလိုအပ်နေပါတယ်။မိုဘိုင်းအင်တာနက်တွေကိုလည်းဖြတ်တောက်ထားတဲ့အတွက်အခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။